အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူအီရန်နဲ့ကတ်စစ်မြေပြင်တပ်ဖွဲ့တွေရဲ့ထိုးစစ်ကရုံးထွက်ပြီးမိုဆိုးဒေသကနေမောင်းထုတ်ဖို့ဆင်နွှဲလာမဲ့တိုက်ပွဲကြီးအတွက်အစိုးရ IS တပ်ဖွဲ့တွေဟာရှေ့ခေတ်ဟောင်းသုံးခန့်စစ်ဗျူဟာတရက်ကိုပြန်ပြီးတော့အသုံးပြုလာနေတဲ့အကြောင်း VOA သတင်းတောက်ရီခေါ်ဟူစိန်ဝါရှင်တန်ကနေရေးသားပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဒီမဟာဗျူဟာကတော့အစ္စလမ်သမိုင်းမှာတွေ့ရတဲ့ကဒုချင်းတိုက်ပွဲဇလန်းတွေကထွန်းထုတ်ထားတာပါ AD 628တုန်းကတမန်တော်မုဟမ္မဒ်ခေါင်းဆောင်တဲ့လူအင်အားစုံလင်လောက်ဟာအင်အားတစောင်းကျော်ရှိတဲ့အာရဗ်နဲ့ဂျူးတွေလက်ကနေမဒီနာမြို့ကိုခုခံကာကွယ်ခဲ့ကြတဲ့ပုံစံဖြစ်ပါတယ် IS စစ်သွေးကြွတွေဟာကမ္ဘာတစ်လျှောက်မွတ်စလင်တို့သိအလေးနဲ့ထားရတဲ့ဒီရှေးဟောင်းဇလန်းကိုစုံပြီးတော့အင်တာနက်လူမှုကွန်ရက်ကတဆင့်ကြဲကြဲပြန့်ပြန့်စီယုံဖို့လုပ်နေကြပါတယ်အီရတ်မှာရှိတဲ့သူတို့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့ကိုကာကွယ်မဲ့ IS တပ်ဖွဲ့ဝင်အရေအတွက်ဟာသုံးပုံနှစ်ပုံလောက်ပြုတ်သွားခဲ့ပြီးဒီလိုအင်အားနေပါသွားပြီဆိုတာကိုသူတို့ကိုယ်တိုင်သိတယ်လို့အမေရိကန်စစ်စင်ရေးပြောခွင့်ရဗိုလ်မှူးကြီးဂျွန်ဒိုရီယန်စ်ကဆိုပါတယ်
So as far as the numbers of fighters, it's certainly a lot less than it used to be before.
သူတို့ရဲ့တိုက်ခိုက်သမားအရေအတွက်ဟာအရင်နဲ့စာရင်အများကြီးနေပါသွားပါပြီအတိအကျပြောရရင် 3,000 ကနေ 4,500 လောက်ပဲရှိပါတော့တယ်ဒီထိုးစစ်ကိုဟန်တားဖို့ IS တွေမှာအင်အားအလုံးလောက်မရှိဘူးဆိုတာသူတို့ IS တွေလည်းသိပါတယ
်တမန်တော်ခေစစ်ဗျူဟာအတိုင်း IS တွေကမိုင်းချီစီလျားတဲ့ကရုတ်ကျင်းတွေကိုမူဆိုးမျိုးပတ်ပတ်လည်မှတူးထားကြပြီးမြို့စင်ကြီးဖုံးမှာလည်းအိုယိုအတားအဆီးတွေလှုပ်ထားတယ်လို့ဒေသခံထောက်လှမ်းရေးတွေကဆိုကြပါတယ်ဒီမူဆိုးမျိုးကို IS 2014ကစလို့ထင်ချုပ်ထားကြတာပါ IS တွေကတော့ဒီစစ်ကိုတမန်တော်အောင်ပွဲခံခဲ့တဲ့ပုံစံအတိုင်းတိုက်ရမယ်။သူတို့ပြောနေတဲ့ Caliphate Islam နိုင်ငံတော်ဆိုတာတည်မြဲရေးဟာသူတို့ဘာသာမယုံကြည်သူတွေရဲ့ထိုးစစ်ကိုဒီမူဆူးမျိုးကနေပြီးဘလောက်ကြမ်းကြမ်းခံနိုင်ကြမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ပြောနေကြပါလေ။ IS ဟာသူတို့ကိုသူတို့တမန်တော်မိုဟာမက်ခေတုံးကပထမဦးဆုံးသော Islam စစ်သည်တော်တွေပုံဖန်တတ်တယ်လို့လည်းအမေရိကန်ပြည်ထောင်စု Princeton တက္ကသိုလ်ကအရှိလက်ပိုင်းအရာပါမခဘနတ်ဟီကာကဆိုပါတယ်။ဒါပေမဲ့မဟာမိတ်တို့ရဲ့ပြစ်နှံအဝကြည့်ရင်ပဲ IS တွေသမိုင်းအကူအကနဲ့လုံနေတယ်ဆိုတာထိရောက်မှုမရှိနိုင်ဘူးလို့မူဆွန်မျိုးရဲ့အဝေးရောက်ခေါင်းဆောင် Ismat Rajib ကပြောပါတယ်
။ကရုတ်ကျင်းတွေတူးနေတာပဲသူတို့အတွက်အချိန်အတော်ကုန်ပါတယ်။နောက်ဆုံးတစ်နေ့ဒီကရုတ်ကျင်းတွေကသူတို့ကိုခဲနိုင်မှာမဟုတ်ပါဘူး။ညွန်ပေါင်းနဲ့အီရတ်တပ်တွေကအကုန်သိပြီးသားပါ။ဖြစ်လာနိုင်တဲ့တိုက်ပွဲပုံစံအတွက်ပြင်ဆင်ပြီးသားပါ။ဤပညာကလည်းတမန်တော်မူဟာမက်ခင်နဲ့ဘာမှမဆိုင်ပါဘူး။အရန်ကိုတိုးတက်နေပါပြီ။ခိရှိပြည်လက်နက်တွေကိုဘလို့ခံကြုတ်မျိုးနဲ့မှမတားနိုင်ပါဘူ
းအမေရိကန်တို့ရဲ့အထောက်အကူနဲ့အီရတ်နဲ့ကတ်စ်တပ်ဖွဲ့ဝင်တွေဟာအောက်တိုဘာလဇန်ပိုင်းလောက်မှာမူဆူးမျိုးထိုးစစ်ဆက်တင်နိုင်တယ်လို့သိရကြောင်းပါခင်ဗျာ